င်္ဂလာပါခင်ဗျာဒီဒီပိုင်းမှတ်မှတ်သားသားစကားများအစီအစဉ်မှာ2023ခုနှစ်တနှစ်တာအတွင်းဖြစ်ပေါ်ခဲ့တဲ့နိုင်ငံရေးလူမှုရေးနယ်ပယ်အသီးသီးအလူပုဂ္ဂိုလ်ရဲ့ပြောကြားချက်တွေကအထူးခြားဆုံးတဲ့လူပြောအများဆုံးပြောကြားချက်တချို့ကိုကောက်နှုတ်တင်ပြလိုပါတယ်ခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးမပြင်ရေးဟာတပ်မတော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုရှိမှဖြစ်နိုင်တဲ့အတွက်နောက်ဆုံးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်ခြင်းဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်တူးတဲ့ပေါ်မှာအများကြီးမူတည်နေတယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ကြည်လေကြီးတွဲဆောင်ရေးလိုလူတီများတဲ့သမရဦးသိန်းစိန်တမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြည်သူ့လွတ်တော်ဥက္ခရသူရဦးရှိန်မန်းတို့တွဲဆောင်ဆွေးနွေးဖို့ဒေါ်ဆန်းစုကြည်စာရေးသားပေးဖို့ပြီးရက်ပိုင်းကြာဩစတြေးလျနိုင်ငံဆစ်ဒနီမြို့အော်ပရာဟောက်စ်မှာနိုဝင်ဘာ29ရက်နေ့ကကျင်းပတဲ့မြမအရေးဆွေးနွေးပွဲမှာဒေါ်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ
် And that means in effect that the commander in chief decides whether or not the constitution can be amended.Because if he says yes, then the military representatives will vote yes. If he says no, then they will vote no.
ဒါပေမဲ့ကြီးလေးကြီးတွဲဆောင်ဆွေးနွေးနေပတ်သက်လို့လွှတ်တော်ကော်မတီရဲ့လုံပိုင်ခွင့်အာဏာကိုကျော်လွန်ရောက်တဲ့အတွက်စောင့်ဆိုင်းသင့်တယ်လို့သမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကတုံ့ပြန်ပြောကြားခဲ့ပါတယ်။ဒီလိုတုံ့ပြန်တာကိုစစ်အစိုးရလက်ထက်ကလိုပဲအချိန်ဆွဲတဲ့အနည်းသာဖြစ်တယ်လို့ NLD ပါတီကပြန်လည်ပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံမဲဘုံမြို့ကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကတခြားစင်ကြေတွေတဲ့သမရယုံနဲ့အစိုးရရဲ့နိုင်ငံရေးဆန္ဒလူလူလားလားမရှိတာတသက်ပဲဖြစ်တယ်လို့မြန်မာမိသားစုတွေနဲ့တွေ့ဆုံတဲ့ဝဲမှာဝေဖန်ထောက်ပြခဲ့ပါတယ်။အဲ့
တော့ဒီမှာပြောချင်တာတွေ့ကြလို့ရှိရင်တော့တွေ့ချင်တဲ့အကြောင်းကြီးပဲ။မတွေ့ချင်ရင်တော့မတွေ့ချင်တဲ့အကြောင်းကြီးပဲ
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တွေ့ဆုံဆွေးနွေးခွင့်ရဖို့တောင်းဆိုနေရတာဟာတစ်ဖက်သက်ပြုပြင်ပြောင်းလဲခြင်းရဲ့အကျိုးဆက်ဖြစ်ပြီးအခုမှနိုင်ငံရေးသဘောတူညီမှုရဖို့ပြန်စူးစမ်းနေရတဲ့သဘောလို့88မျိုးဆက်အကြောင်းသားများအဖွဲ့ကကိုကိုကြီးကဒီဇင်ဘာတတိယပတ်မှာကျင်းပခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာထောက်ပြဝေဖန်ခဲ့ပါတယ်
။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ constitution နဲ့ crisis အခုကျွန်တော်တို့ကြုံနေရတာအားလုံးဟာအဲ့ဒီ constitution ဟာအရေးပါတဲ့ stakeholder တွေရဲ့သဘောဆန္ဒမှာပါပဲ။တတိယအဖြစ်ဒီ political pact မရဘဲနဲ့ရေးဆွဲခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီနေ့ကျွန်တော်တို့ဒီအခြေအနေကိုဆက်ပြီးရင်ဆိုင်နေရတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလို့အခြေခံစနစ်တွေမူတွေပြုပြင်ရေးနဲ့ပြောကြတာတွေရှိသလိုအခုနှစ်ထဲမှာလူပုဂ္ဂိုလ်လိုက်ထူးထူးခြားခြားပြောကြတဲ့ဇာတ်ကားတွေကိုလည်းကျွန်တော်တို့တင်ပြလိုပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌသုရဦးရှိန်မန်းကသူလည်းသမရဖြစ်နိုင်တဲ့အခြေချင်းရှိသူဖြစ်လို့2015မှာသမရဖြစ်လို့အကြောင်းသမရဖြစ်ရှင်ပြိုင်မဲ့အကြောင်းဇွန်လကဝါရှင်တန်ခီးစင်မှာပြောကြားခဲ့ပါတယ်။တဟာ2015ရွေးကောက်ပွဲမှာသမရအောင်ဖြစ်အရွေးခံမဲ့အကြောင်းဒေါ်ဆန်းစုကြည်ကထုတ်ဖော်ပြောကြားခဲ့ပြီးလာပိုင်းမှာဥရှိမန်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။တူတူဖြစ်ရမယ်ဆိုရင်တော့မိမိလည်းဝင်ရောက်ရှင်ကျင်မှာဖြစ်ပါတယ်။ဒါကြောင့်လေနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုဖော်ဆောင်နိုင်တဲ့နေရာမှာသမရကအရေးပါတယ်ဆိုလို့ရှိရင်သမရဖြစ်ချင်မှာပါ။မိမိလည်းဖြစ်မှာ။သို့မဟုတ်ဒီတဲ့အရေးပါတဲ့နေရာရှိတယ်ဆိုလို့ရှိရင်လည်းအရေးပါတဲ့နေရာမိမိဝင်ရောက်ဆောင်လို့ပါလေ
အခုနှစ်ထဲမှာသူရဦးရှိန်မန်းရဲ့ထူးထူးခြားခြားပြောကြားချက်နောက်တစ်ခုကတော့လက်ရှိနိုင်ငံရေးအခြေအနေပေါ်လူကြီးအနေနဲ့စိုးရိမ်နေတယ်လို့စစ်စိုးရအကြီးအကဲဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့တွေ့ဆုံပြီးပြောကြားချက်ဖြစ်ပါတယ်တရင်ကျွလာပြည်နေ့ကဦးတန်းရွှေကိုတွားရောက်ခရော့ပြီးပြည်သူ့လွှတ်တော်မှာကျင်းပခဲ့တဲ့တရင်စာရှင်းလင်းပွဲမှာသူရဦးရှိန်မန်းကအခုလိုပြောခဲ့တာဖြစ်ပါတယ
်စေနာဝန်ကြီးတို့ဒီစားတံပေါ်ထားတယ်ရလကူမျိုးတက်ချင်တယ်ဒီဘုံမူဒီပြီးတော့သင်္ကန်းစားမျိုးမျိုးဆက်လက်ဆောင်နေနေရမှာဒါဒီအနေနဲ့မြန်မာနိုင်ငံရဲ့ထူးတဲ့ဖြစ်ပေါ်မှုပြန်နေပြီးတော့ရှိမှသာစောင့်ကြည့်လို့ရှိပါတယ်မဖြစ်တင်နိုင်ရင်မဖြစ်ပေါ်ဖို့တွေလည်းဥစမာဆိုရင်ရှိပါ
သတင်းစာရှင်းလင်းပွဲမှာပဲ2015မှာသမရအဖြစ်ဆက်လုံမလို့အတိအကျပြောကြားခြင်းမရှိသေးတဲ့လက်ရှိသမရဦးသိန်းစိန်ဟာ2015မှာသမရဆက်မလုပ်တော့မှာမဟုတ်တဲ့အကြောင်းသူရဦးရှိန်မန်းကထုတ်ဖော်ပြောကြားခဲ့ပါတယ
်။ဒီလိုသမားဒီရောက်အရွေးချက်မှန်းလို့ဆိုရတဲ့အရင်ဒီမိမိကိုနိုင်ငံသမားရိုက်ခေါ်တယ်ခဲ့ဒီလိုပဲပြောဆိုတာ။အဲကြောင့်မလို့အကြီးကြီးရောက်ပြောတဲ့စကားဟာအမှန်မှတည်ပါတယ်အဲ့တော့နောက်ဆန္ဒတက်တာကအဲ့လိုဒီမှာလက်ရှိတမန်တွေစီဘူရောအမျိုးမခံဘူးဆိုရဲပြီးပြီကြောက်ကြတယ်ဆိုတာမှန်တယ်ပါ
သူရဥရှင်မန်ကဒီလိုပြောကြပြီးတမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွက်ကတမရအနေနဲ့တမရဆက်လုပ်မယ်မလုပ်မယ်ဆိုတာကိုသူကိုယ်တိုင်တိုက်ရိုက်ပြောကြမှာဖြစ်ကြောင်းကြားလူကနေတဆင်ပြောเสียအကြောင်းမရှိတဲ့အကြောင်းဥရှင်မန်အနေနဲ့ဘာရည်ရွယ်ချက်နဲ့အခုလိုပြောသလဲဆိုတာသူမသိတဲ့အကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ
်နံပါတ်1ကတမရအနေနဲ့ပြည်သူ့အသိပေးဖို့လိုတဲ့ကိစ္စမှန်သမျှသူကိုယ်တိုင်တိုက်ရိုက်ပြည်သူ့ကိုပြောမှာပါကြားကလူကတဆင်အသိပေးเสียအကြောင်းမရှိပါဘူးဒါကတော့တမရရွေးတဲ့ကိစ္စတစ်ခုတည်းပြောတာမဟုတ်ဘယ်ကိစ္စကိုမဆိုပေါ့နော်အရေးကြီးတဲ့အဆုံးဖြတ်ကိစ္စတွေပြည်သူ့အသိပေးဖို့လိုရင်သူကိုယ်တိုင်တိုက်ရိုက်အသိပေးမှာပါကြားလူတယောက်ကနေကျွန်တော်အသိပေးဖို့เสียအကြောင်းမရှိပါဘူးကျွန်တော်တို့နိုင်ငံတော်တမရအနေနဲ့ဒါပြည်သူ့တော်ဥက္ကဋ္ဌကြီးတို့ကတော့ဒါလူကြီးချင်းဆိုတော့သူတို့ချင်းချင်းဟလာ private တွေ့ဆုံတဲ့အချိန်မှာအမြင့်ချင်းဖလှယ်တာမျိုးတော့ရှိကောင်းရှိနိုင်တာပေါ့ဗျာဒါပေမဲ့ဒါဟာနှစ်ဦးပဲဟလာအမြင့်ချင်းဖလှယ်တဲ့သဘောပဲတကယ်တော့နိုင်ငံတကာမှာတော့ဒါလိုမျိုးကိစ္စမျိုးဆိုတာကနှစ်ဦးနှစ်ဖက်ကြိုတင်သဘောတူညီထားတာမရှိလို့ရှင်ပြည်သူကိုထုတ်ပြန်ပြောဆိုလို့မရှိပါဘူးအဲ့တော့ဒီကိစ္စမှာတော့ပြည်အောင်စုတော်နာဂာကြီးအနေနဲ့ဘာကြောင့်ပြောလဲဆိုတော့ကျွန်တော်လည်းမသိပါဘူးသူမှတော့တခြားအကြောင်းရှိနေရှိ
2013ခုနှစ်အတွင်းမှာလူပြောများခဲ့တဲ့စကားတွေထဲမှာစစ်ဆိုးရအကြီးကဲဟောင်းဗိုလ်ချုပ်မှုဤတန်းချွေနဲ့ပတ်သက်လို့နောက်ထပ်ပြောကြားချက်နှစ်ခုကိုလည်းဖောက်သွယ်ချလိုပါတယ်အရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအကြီးအကဲနဲ့62ခုနှစ်ဒေါ်လာရေးကောင်စီစစ်ဆိုးရခေါင်းဆောင်ဦးနေဝင်းရဲ့မြေနိုဝင်ဘာ15ရက်နေ့ကထောင်ကလွတ်လာတဲ့ဦးအေးနေဝင်းကသူတို့မိသားစုကိုဖမ်းဆီးထောင်ချခဲ့တာဟာလူတဦးတယောက်ထဲကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောကြားခဲ့ပါတယ် RFA ဆက်သွယ်မေးမြန်းကမ်းမှာအဲ့ဒီပုဂ္ဂိုလ်ဟာဗိုလ်ချုပ်မှုကြီးတန်းဆွေအငြိမ်းစားဖြစ်တယ်လို့သူကဖြေကြားခဲ့ပါတယ
် Guys တော်တကယ်ဆိုဝန်ခံမှာမဟုတ်ဘူးပါလေဒါပေမဲ့သူခိုင်းစေရတဲ့လူတွေကပြန်ကြားခဲ့ပုံရအဲ့ဒီချိန်အဲ့ဒီခါတော့တယောက်ဝင်နိုင်ငံတော်မှာအမြင့်ဆုံးထောင်ထမ်းဆောင်တဲ့လူပဲလုခိုင်းရတာပါပဲ
။ဟုတ်ကဲ့နာမည်ပြောပြလို့ရမလားရှင်အခုချိန်မှာအဲ့ဒီလူကလက်ရှိတာဝန်ရှိနေပါသေးလား
။အခုလက်ရှိတာဝန်မရှိတော့ပါဘူး။လက်ရှိနိုင်ငံတော်ဖြစ်ပျက်နေတဲ့စီနီမျိုးတွေကိုတော့သူလည်းနည်းစိုးရိမ်စိတ်ရှိသေးတယ်လို့တလို့ကပြည်သူ့လူထုဥက္ကဋ္ဌကြီးပြောခဲ့တာရှိပါတယ်
။ဟုတ်ကဲ့ဒါဆိုရင်ဗိုလ်ချုပ်မှုကြီးတန်းရွှေကိုညှိနှိုးတဲ့သဘောလားရှင်
။ဟုတ်ပါတယ
်။စစ်စိုးရကြီးခဲဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ပတ်သက်လို့လူပြောများခဲ့တဲ့နောက်ထပ်စကားတစ်ခုကတော့တော်ဝင်နှင်းစီကဦးစိုးညွန့်ရဲ့စကားပါ။မြန်မာပြည်လူမျိုးရေးဘာသာရေးပြည်ပခါတွေနဲ့ပတ်သက်လို့ပြောကြရမှာမြန်မာနိုင်ငံမှာတမရထက်အာဏာရှိပြီးတော့နောက်ခွဲကနေကြိုးကင်နေတဲ့အရာတလာခိုမင်းတွေရှိတယ်လို့ဦးစိုးညွန့်ကထည့်သွင်းပြောကြားခဲ့ပါတယ
်ဒါကိုမရှုစိတ်နဲ့နောက်ပြောင်းပြန်သွားခြင်းနဲ့23နှစ်မဟုတ်တာလုတ်ခဲ့တာကိုအားမရသေးလို့နောက်ထပ်အင်ကြီးလဲပြီးတော့9နှစ်လုတ်ခုကြံစည်နေတဲ့လူတွေရှိပါတယ်အဲ့တော့ဒီနိုင်ငံမှာကဘလူအုပ်ချုပ်နေတာလဲအမရလားလွတ်တော်လားအရာတော်လာခေါမဏီရှိတယ်ဆိုတာခင်ဗျားတို့သိဖို့လိုပါတယ်
အခုတော့မမမသားသားစကားများအစီအစဉ်ရည်လောက်ပါတယ်ခင်ဗျာကြည့်ရှုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်